ညညတော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင် KNPP ကကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့တပ်ဖွဲ့ဝင်၃ယောက်နဲ့ရွာသားတယောက်ကိုမြန်မာတပ်မတော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့တယ်လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်အောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမယ်လို့ကြားပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်ဒီလိုတိုက်စုံးမှုဖြစ်စဉ်နဲ့ပတ်သက်လို့တရားမျှတမှုဖော်ဆောင်ပေးဖို့ညညတော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ကနေတောင်းဆိုခဲ့ပါတယ်ပြည်စုံကတော့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ
်မြန်မာတပ်မတော်ကနေနေပြည်တော်ရှင်းလင်းရံမှာတိုက်စုံးသွားခဲ့တဲ့ကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ဖွဲ့ဝင်စုဦးနဲ့အရပ်သားသူတို့ရဲ့ဖြစ်စဉ်ချင်းနဲ့မှာပေါ်ပေါက်ရေးအတွက်ပြည်တော်စုအစိုးရစုံစမ်းစစ်ဆေးရေးဖွဲ့နဲ့စစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်ပြည်တော်စုအစိုးရအနေနဲ့အကောင်းဆုံးလီလန်းနဲ့ဖြည့်ရှင်းသွားမယ်လို့တရားပြည်နယ်ဆိုရဖွဲ့ဝင်ဝန်ကြီးဦးတီရယ်ကပြောပါတယ
်တခုဖြစ်တဲ့ဟာကိုအကောင်းဆုံးနည်းဖြစ်အောင်ဖြစ်ရှင်းမယ်ပေါ့နော်နောက်ကျတော့မဖြစ်အောင်လုပ်မယ်ပေါ့နော်ကျွန်တော်ငင်းချာနေရရရှင်းမယ်ပေါ့နော်ဒီနေ့ကပ်ဖတ်မီးစမဖြစ်ရှင်းလို့နော်ငင်းချာလည်းမပြည့်ဖြစ်ရှင်း
တရားပြည်နယ်ဆိုရအနေနဲ့နှစ်ဖက်တင်ပြတန်ကြားချက်နဲ့ဒေတာသွင်းရရှိတဲ့သတင်းချက်လက်ပေါ်ပြည်တော်စုဆိုရကိုတင်ပြထားတယ်လို့ဝန်ကြီးဦးတီရယ်ကဆိုပါတယ်တိုက်စုံးခဲ့သူ၄ဦးရဲ့မိသားစုဝင်တွေအတွက်ကြရပြည်နယ်ဆိုရဖွဲ့ကနေဒီကနေ့မှငွေကြ၅သိန်းစီထောက်ပံ့ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ၁၉ရက်နေ့ကလွိုင်ကော်မြို့နယ်ဘာလောင်ကျေးရွာနဲ့ဒေါ်သချားကျေးရွာကြား KNPP ရဲ့ခွန်မန်ယာယီစစ်စစ်ရေးကင်းစခန်းဖွဲ့ကနေတပ်မတော်ဖွဲ့ကတည်ဆောင်လာတဲ့တပ်ကားကိုစီစစ်ခဲ့တာကြောင့်နောက်တစ်နေ့မှာတပ်မတော်ဖွဲ့ကနေ KNPP ကင်းစခန်းကရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတိုက်စုံးမှုဖြစ်ပွားလာခဲ့တာပါဒီပြည်စင်မှာ KNPP သက်ဖွဲ့ဝင်၃ဦးနဲ့ရွာသားတူတိုက်စုံသွားခဲ့တယ်လို့သက်ဖွဲ့ဝင်တူဆက်ပြေးလွတ်မြောက်သွားခဲ့ပါတယ်။လွတ်မြောက်သွားတဲ့သက်ဖွဲ့ဝင်ရဲ့ကြုံတွေ့ရတဲ့ဖြစ်စဉ်ကိုတော့ KNPP လွိုင်ကော်ဆက်ဆံရေးယုံတာဝန်ခံကုညီရယ်ကအခုလိုပြောပါတယ
်။ခေဖြစ်ပွားတဲ့ဒီ16ရက်နေ့သူတို့စစ်ရေးသားတွေတိုက်တယ်လာတော့သူတို့ဆစ်ဆီးတယ်ဆစ်ဆီးပြီးတော့မှနောက်တည့်ရက်ဝိုင်းခါရတဲ့ချိန်မှာဘာမှပြန်မလုပ်ပါနဲ့။ဒီဆွေလက်ခတ်တွေ့ဆုံဖြစ်ရှိဖို့အဲ့လိုပြောတဲ့ချိန်မှာလည်းနဲ့မလည်းနဲ့ရှိတယ်အဲ့လိုလိုမျိုးတော့မလည်းနဲ့သူကြီးကတော့ဘာလို့အဲ့သူဖြုတ်ပြီးတော့မှမျိုးရှင်ဖောက်ဖို့တပ်ပေါ်ရဲမယ်ပေါ့အဲ့လိုပြောတယ်ပြောတယ်အဲ့မှာတပ်ပေါ်ရဲတဲ့ချိန်တပ်ပေါ်ရဲပဲနဲ့အော်တော်ပြစ်ချက်လိုက်လေအဲ့မှာကျွန်တော်တို့ရဲပေါ်တယောက်ကသူခုပြေးမှလို့တော့ပေါ့အဲ့ဒါသူကျွန်တော်စီပြန်ရောက်လာပြီးဒါမဲ့ချိုးတဲ့နေရာမှာတားရပါတယ်နော်
သဖို့ဝင်စုံနဲ့ရွာသားသူတိုက်စုံမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးဖွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တိုက်သက်ပြစ်ဒဏ်ချမှတ်ပေးဖို့ KNPP ဘက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်။ဒါပေမဲ့လွိုင်ကော်ခြေဆိုင်ဒေသကူးကဲမှုစစ်သနာချုပ်အနေနဲ့ကတော့ဒီရင်နေမျိုးရပ်ပါတီကသဖို့ဝင်၄ဦးတိုက်စုံခဲ့တာဟာနှစ်ဖက်စိုက်ပွဲတွေကြောင့်တိုက်စုံခဲ့တာဖြစ်ပြီးသမ္မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။KNPP သဖို့ဝင်၃ဦးနဲ့အရသာ၃ဦးတို့ကိုအစိုးရတပ်မတော်ဘက်ကဖမ်းဆီးတပ်ပြခံခဲ့ရတာနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ပေးဖို့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ကနေတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးသွန်းစော်ကပြောပါတယ
်။အဓိကမြေပြင်မှာဖြစ်သွားတဲ့အခြေခံအချက်လက်တွေကိုကျွန်တော်ကြည့်ရတဲ့အခါမှာ KNPP ရဲ့တပ်ဖွဲ့ဝင်၃ဦးနဲ့အရသာ၃ဦးတောင်းဝင်တာကိုတွေ့ရပါတယ်။အခုမှကျူးလွန်ခဲ့တဲ့အစိုးရတပ်မတော်ဘက်ကဒီကြော်ရည်တွေကလည်းပဲတရားမေးပုံစံမျိုးဖြစ်နေတယ်ပေါ့နော်။ KNPP နဲ့သက်ဆိုင်ရာဒေတာလွန်ကောအကစားတို့ကြားမှာတော့အပြန်အလှန်ဆွဆွဲပြစ်တင်နေတာတွေအကွေပြည့်စုံနေကြတာတွေကျွန်တော်တွေ့ရတယ်။မှန်ကြားမပေါ်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒီကိစ္စကဒီအဖို့ထိတ်ကြောင့်ပဲဒီကျွန်တော်ရရှိထားတဲ့ယုံကြည်မှုကိုကြီးခိုင်နိုင်တယ်ပေါ့လေ။လက်ရှိသွားနေတဲ့ငွေကြေးလုပ်ငန်းစဉ်အကောင့်တွေပုံမှုဆောင်ရွက်မှုမှာလည်းပဲအောက်မီတင်တဲ့မှုတွေဖြစ်နိုင်တယ်ပေါ့။အဲ့ဒါကြောင့်ဖြစ်သွားတဲ့ကိစ္စပေါ်မှာအဆုံးပြရဖို့ပေါ့ရွေအတွက်ဒီကြည်လွန်ခဲ့တဲ့ကာယကျင်းချင်းအစိုးရတက်မတော်တက်ကတွင်းနေမြင်သာမှုရှိသွားမယ်ပေါ့နော်။ပို့ဆောင်ပေးဖို့တော်တဲ့စုံစမ်းစစ်ဆေးရေးတွေလုပ်ပေးဖို့တော်တဲ့လို့ကျွန်တော်တို့အဲ့ဒါထောက်ပြတဲ့အရေးအကျဉ်းနဲ့လုပ်တာဖြစ်ပါလေ
။ KNPP ဟာ UNSC ဖက်ဝင်တစ်ဖွဲ့ဖြစ်နေတယ်လို့လက်ရှိမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအချက်တွေဆွေးနွေးနေဆဲလဲဖြစ်ပါတယ်။ UNSC ဖွဲ့အနေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့နောက်ဆုံးတွေ့ဆုံမှုမှာမပြေလည်သေးတဲ့စကလုံးအသုံးနှုံးတွေကြောင့်ပြည်ပြချင်းမရှိသေးလို့နိုင်ငံတော်စစ်ဆုံးဖြတ်ချက်ချနိုင်တဲ့တိုင်ပင်ခံပုဂ္ဂိုလ်တမတော်ကကူရေးဦးစည်းချုပ်တို့နဲ့တွေ့ဆုံနိုင်ဖို့ကြိုးစားနေစေလဲဖြစ်ပါတယ်ခင်ဗျာ
ခုနိုင်ကွင်းတင်ပြပို့ထားတာဖြစ်ပါတယ်